မင်္ဂလာပါရှင် VOA American တန်ရ2019ခုနှစ်မေလ10ရက်တောက်ကြနေ့ညနေ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်မှာပါရှင်။ဒေါ်လာ200ဘီလီယံလောက်တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကအသွင်းကုန်ကို10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြှင့်လိုက်ပါတယ်။ AA လက်နက်ကိုင်ရခိုင်ဖွဲနဲ့ပတ်သက်နေတယ်လို့ဆိုပြီးရွာသားတွေကိုဖမ်းဆီးတဲ့အပေါ်မှာစိုးရိမ်နေအကြောင်းဒီကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးကျောင်းကပြောကြားလိုက်ပါတယ်။အခုလိုမျိုးထိတ်တန့်ရသတင်းတွေကိုကိုရနိုင်နဲ့ကြီးညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးနာဆင်ကြရမယ်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီနေ့မနေ့ဘုံခွဲတိုက်ခိုက်သူရခိုင်လက်နက်ကိုင်တပ်ဖွဲ့ AA အဖွဲ့ဝင်တဦးကိုအသေးဖမ်းမိခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်
။ဒီကြိုက်တန်ရမှုကတော့စင်လို့ဘက်ကတော့မရှိဘူး။ဘုံခွဲသူကပြေးသွားတယ်။ဟိုဘက်ကလည်းသူကမိုင်းဆွဲပြီးကပြေးတဲ့လူတယောက်တော့အသေးဖမ်းဆီးရမှုကတော့ရှိတယ
်။တမရော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။တခါ2019ခုနှစ်ကဘင်္ဂလားဒေ့ရှ်ဘက်ကိုအလုံးရင်းနဲ့ဝင်ရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေတွေအကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့ကမ္ဘာပေါ်ကအပင်အင်းဆက်နဲ့တိရစ္ဆာန်မျိုးစိတ်ပေါင်းတသန်းကျော်မျိုးတုံးပြောက်ကွယ်ရောမယ့်အရေးအကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာကိုလည်းထုတ်လွှင့်ပေးသွားမှာပါ။ဒီလိုသတင်းလာတယ်မတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညနေပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ဒေါ်လာ200ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြင့်လိုက်ပါတယ်အမေရိကန်ရဲ့လုပ်ရက်အပေါ်အင်မတန်စိတ်မကောင်းဖြစ်တယ်လို့တရုတ်ကဒီကနေ့ပြောကြားလိုက်ပြီးတော့လိုအပ်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့ပြောပါတယ်ဒါပေမဲ့ဘလို့ဆောင်ရွက်မယ်ဆိုတဲ့အသေးစိတ်ကိုတော့အတိပေးခြင်းမရှိပါဘူးဝါရှင်တန်မှာရောက်နေတဲ့တရုတ်ကုန်သွယ်ရေးအထူးညှိနှိုင်းရေးမှူးဒုတိယဝန်ကြီးချုပ်လီယူဟဲကတော့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တန်စာတခါဗန္ဒာရေးဝန်ကြီးစတီးဗ်မနူချန်တို့နဲ့ဒီကနေ့ဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကြာတာရင်းနေတုန်းကကုန်သွယ်ရေးဆွေးနွေးမှုကတော့သဘောတူညီမှုတစ်စုံတစ်ရာရခဲ့ပုံမရပါဘူး။ကုန်သွယ်ရေးကိုယ်စားလှယ်လိုက်တန်စာနဲ့ဗန္ဒာရေးဝန်ကြီးမနူချန်တို့ကြာတာရင်းညနေကသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံပြီးတော့တရုတ်နဲ့ဆက်ညှိနေတဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့အင်ဗျူရောကပြောပါရတယ်။အဲဒီနောက်သူတို့နှစ်ယောက်ဟာတရုတ်ဒုဝန်ကြီးချုပ်လျူဟဲနဲ့ညစာစာရင်းနဲ့ဆက်လက်ဆွေးနွေးခဲ့ပြီးတဲ့နောက်ကုန်သွယ်ရေးသဘောတူညီချက်ရဖို့အတွက်ဒီကနေ့ဆက်ပြီးဆွေးနွေးဖို့သဘောတူငယ်ကြပါရတယ်။ပြီးခဲ့တဲ့နှစ်ထဲကစတဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေမှာအခုအချိန်ထိသဘောတူညီမှုမရနိုင်ကြသေးပါဘူး။နှစ်ဖက်သဘောတူထားတဲ့အချက်တချို့ကိုတရုတ်ကဖောက်ဖျက်တယ်လို့ဆိုပြီးတရုတ်သွင်းကုန်ခွန်တွေကိုသမ္မတထရမ့်ကတိုးမြင့်လိုက်တာဖြစ်ပါတယ်။သဘောတူညီမှုရကန်နီးမှပြန်ညှိနှိုင်းဖို့တရုတ်တို့ကပြောခဲ့တာဖြစ်တယ်လို့သမ္မတထရမ့်ကကြာတာပြီးနေ့ကပြောကြားပါတယ်။တရုတ်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့ဒုဝန်ကြီးချုပ်နဲ့သမ္မတဆီဂျင်ပင်ကသူ့အတွက်ပေးလိုက်တဲ့စာထဲမှာအတူလက်တွဲလှုပ်သားဖို့ရည်ထားတယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။
နိုင်ငံတကာရဲ့ရည်ရွယ်ပိတ်ဆို့မှုတွေကိုချိုးဖောက်တဲ့အတွက်မြောက်ကိုရီးယားကုန်တင်သင်းမောက်ကိုအမေရိကန်ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်ပြီးနိုင်ငံသားတင်းမောက်မှုတွေမြင့်တက်လာနေချိန်မှာပဲပထမဆုံးအကြိမ်ဖြစ်တဲ့အခုလိုမျိုးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဒါကြောင့်မြောက်ကိုရီးယားနိုင်ငံရဲ့ဒုတိယအကြီးဆုံးကုန်တင်သင်းမောက်ဟာအမေရိကန်ရဲ့လက်ထက်မှာရောက်နေပြီးတော့အခုဆိုရင်အမေရိကန်ပိုင်ဆမ်ဝါကျွန်းကိုတွားရောက်နေပြီဖြစ်ပါတယ်။အနာပိုင်တွေကတော့တရားရုံးကနေတရားဝင်တာဝရန်ရဖို့အတွက်ကိုချိုးဖောက်နေပါတယ်။ဒီသင်းမောဟာတရုတ်နိုင်ငံနဲ့တခြားနိုင်ငံတွေကိုကြောင်မီးသွေးတွေအမြောင်များပို့ဆောင်တာနဲ့အဲ့ဒီနိုင်ငံတွေကနေမြောက်ကိုရီးယားနိုင်ငံကိုဆက်ရန်တရားကြီးတွေတင်ပို့တဲ့နေရာမှာအသုံးပြုတာဖြစ်ပါတယ်။ဒါဟာအမေရိကန်နဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောကြားလိုက်ခွင့်ခင်ဗျာ
။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးတန်တမရေးရဆောင်ရွက်မှုတွေအနှောက်အယှက်ဖြစ်မဲ့လောက်ရမျိုးမြောက်ကိုရီးယားဘက်ကမလုပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတိုက်တွန်းလိုက်ပါတယ်။ကြာသားရင်းနေတော့ကမြောက်ကိုရီးယားဘက်ကမစ်ဆိုင်းတုံးတွေပစ်လွှတ်မှုဟာကိုရီးယားနှစ်နိုင်ငံကြားစစ်ရေးသဘောတူညီမှုတွေကိုချိုးဖောက်တယ်လို့သူအနေနဲ့တော့မမြင်ဘူးလို့ကိုရီးယား KBS သတင်းဌာနနဲ့မေးမြန်းခန်းမှာတောင်ကိုရီးယားသမ္မတပြောကြားသွားပါတယ်ဒါပေမဲ့မြောက်ကိုရီးယားအစိုးရဘက်ကဒီလိုလှုပ်ရမျိုးအချိန်ချင်းလုပ်နေမယ်ဆိုရင်တော့ဆွေးနွေးညှိနှိုင်းမှုတွေအခက်အခဲရှိလာလိမ့်မယ်လို့ပြောကြားသွားပါတယ် မြောက်ကိုရီးယားက9ရက်အတွင်းဒုံးပြစ်လွှတ်စမ်းသပ်မှု2ချိန်လုပ်တာဟာလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာပဲလို့ဂျပန်ကတော့အပြစ်တင်ပါတယ်။ပယ်ထိန်ဒုံးတွေကိုပြစ်လွှတ်တာဟာလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုကြောင်ကြောင်တင်းတင်းချိုးဖောက်တာဖြစ်ပြီးဒီလောက်ရအပေါ်ဂျပန်ကအင်မတန်စိတ်မကောင်းဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးတာကဲရှိအီဝါယာကတိုကီယိုမြို့တော်မှာဒီကနေ့ပြောကြားခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကျင်းကင်းစင်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့နဲ့လက်တွေ့ကြတဲ့လမ်းပြမြေပုံတစ်ခုကြောင်အောင်လုပ်ကြဖို့တရုတ်ကတော့တိုက်တွန်းပါတယ်။မြောက်ကိုရီးယားနျူကလ িয়ার ပြဿနာကိစ္စကိုဆွေးနွေးကြဖို့စုံမှတ်တစ်ခုရအောင်ကြိုးစားကြဖို့အတွက်ဘေကျင်းမြို့တော်မှာကျင်းပတဲ့တရုတ်ဂျပန်တောင်ကိုရီးယားပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲမှာတရုတ်နိုင်ငံသားရေးဝန်ကြီးကပြောကြားသွားတာဖြစ်ပါတယ်။တချိန်တည်းမှာပဲဒီဆိုးမြို့တော်မှာရောက်နေတဲ့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးတန်တမန်စတီဗင်ဘီဂန်ကတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတောင်နဲ့မြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးတို့နဲ့တွေ့ဆုံခဲ့ပါတယ်။ဆွေးနွေးကြတဲ့အထက်မှာဒီလရှိမြောက်ကိုရီးယားပြည်ထနာနဲ့မြောက်ကိုရီးယားကိုလူသားချင်းစာနာမှုအစားအသောက်ထောက်ပံ့ရေးတွေကိစ္စတွေအဓိကပါဝင်တယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြကြပါတယ်
။အီရန်ဟာအမေရိကန်တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့စီစဉ်နေနိုင်တယ်လို့ဆိုရမှုတွေရှိလာခဲ့တဲ့နောက်အမေရိကန်ကဆေးလွတ်လိုက်တဲ့ USS Abraham Lincoln လေတင်တိုက်ခိုက်ရေးသင်္ဘောအုပ်စုနဲ့beef 52ဘုံကျဲလင်40လေးစင်းဟာအရှိလေပိုင်းဒေသကိုရောက်သွားကြပြီဖြစ်ပါတယ်။ကြာသပတေးနေ့မှာတိုက်ခိုက်ရေးသင်္ဘောအုပ်စုဟာ SUS 2မြောင်းကိုဖျက်ချောခဲ့သလို B52 ဘုံကျဲလေရင်20လည်းရောက်ရှိလာပြီဖြစ်ပြီးနောက်လေ20ကတော့ဗဟုရုနေကတည်းကရောက်နေပြီဖြစ်ကြောင်းအရှိလေပိုင်းဒေသပါဝင်လေပိုင်းဒေသကိုကြီးကြပ်တဲ့စစ်ဌာနချုပ်ပြောခွင့်ရရဲကပ္တိန်ဝီလန်အာဘန်က VOA ကိုပြောပါတယ်။ဘုံကျဲလေရင်တွေကိုကာတာက LOD ဒီလေတဲ့အခြေဆိုင်စခန်းမှာထားရှိကြောင်းကာကွယ်ရေးဝန်ကြီးဌာနအရာရှိတဦးကလည်းအတည်ပြုပြောကြားပါရယ်သမ္မတ Trump ကတော့သူတို့စီမှာသတင်းချက်လက်တွေရရှိထားပြီးဒါတွေကတိတ်ကိုအန္တရာယ်ကြီးမားတာကြောင့်သူ့အနေနဲ့အမေရိကန်နိုင်ငံအတွက်ရောတခြားနေရာအတော်များများအတွက်ပါဘေးရန်တွေကင်းဖို့လိုအပ်တယ်ဆိုပြီးတော့ပြောကြားလိုက်ပါရယ်အီရန်နဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုမလိုက်နာတော့ဘူးလို့အီရန်ရဲ့ချိန်ချောက်မှုအတွက်ဥရောပခေါင်းဆောင်တွေရှုတ်ချနေချိန်မှာပဲအမေရိကန်တိုက်ခိုက်ရေးသင်္ဘောနဲ့လေယာဉ်တွေအရှိလေပိုင်းဒေသကိုရောက်သွားခဲ့တာဖြစ်ပါရယ်အီရန်သမ္မတဟာဆန်ရူဟာနီကတကယ်လို့အီရန်ကိုအရေးယူတန်ခတ်မှုတွေမလုပ်အောင်ရပ်ပေါင်း60အတွင်းအကာအကွယ်မပေးဘူးဆိုရင်အီရန်ဟာသဘောတူစာချုပ်ပါကန့်သတ်ချက်ထက်ကျော်လွန်ပြီးတော့ယူရေနီယံသန့်စင်မှုတွေလုပ်မယ်လို့ပြောကြားပြီးနိုင်ပိုင်းကြာမှာပဲအမေရိကန်ကလည်းအီရန်ပေါ်အရေးယူမှုအစ်စ်တွေချမှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညနေဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေအေနဲ့ပတ်သက်နေတယ်လို့ဆိုပြီးရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကဖမ်းဆီးခံထားရသူအမျိုးသားနဲ့လူငယ်တွေအတွက်စိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကပြောကြားလိုက်ပါတယ်။လက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်လုပ်ရက်ကိုအပြစ်ပေးတဲ့အနေနဲ့ရွာသားတွေအပေါ်ဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတပ်ဖြတ်နေပုံရတဲ့လုပ်ရက်အတွက်အင်မတန်စိုးရိမ်နေလို့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရူဘတ်ကော်ဗယ်လီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဖြစ်ရက်တွေနဲ့ပတ်သက်လို့စစ်တပ်ကစုံစမ်းစစ်ဆေးမဲ့အပေါ်မှာလဲစိုးရိမ်နေလို့သူကပြောပါရယ်အစိုးရဘက်ကနိုင်ငံတကာလူ့အခွင့်အရေးတွေကိုလေးစားဖို့နဲ့ပဋိပက္ခမှာပတ်သက်နေသူတွေအားလုံးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့လဲလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရကော်ဗယ်လီကဒီကနေ့တိုက်တွန်းသွားပါရယ်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့စီရင်တွေအရဖမ်းဆီးထားတဲ့ရွာသား295ယောက်ရှိခဲ့ပါရယ်ပထူးနေတုန်းက35ယောက်ထပ်မံလွှတ်ပေးခဲ့တဲ့အတွက်ပြန်လွှတ်ပေးသူစုစုပေါင်းက209ယောက်ရှိပြီးတော့ကျန်တဲ့ရွာသားတွေကိုတော့ဆက်လက်စုံစမ်းနေစေလို့ဆိုပါရယ်မေလ2ရက်နေ့ကတော့ဖမ်းဆီးထားချိန်ပြစ်ခတ်မှုတွေဖြစ်ပွားပြီးအရသား6ယောက်သေဆုံးခဲ့ပါရယ်စစ်ဆေးနေတဲ့အချိန်လူရင်အားနဲ့လက်နဲ့လူရာမျိုးဖြစ်တဲ့အတွက်ပြစ်ခတ်ခဲ့တာလို့တပ်မတော်ဘက်ကပြောပေမဲ့ဒေသခံရွာသားတချို့ကတော့တပ်မတော်ကနေတမင်ပြစ်ခတ်တာဖြစ်တယ်လို့ပြောဆိုပါရယ်အေအေလက်နက်ကိုင်အဖွဲ့နဲ့တပ်မတော်ကြားမှာတိုက်ပွဲတွေမကြာခဏဖြစ်ပွားပြီးစစ်ရေးတင်းမာမှုတွေတိုးလာချိန်အေအေအဖွဲ့ကိုထောက်ခံတယ်လို့တန်တရားရှိတဲ့ဒေသခံရှာနေချီကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေတယ်လို့ရွာသားတချို့ကိုအေအေတပ်ဖွဲ့ဝင်အဖြစ်ဖော်ထုတ်ဖမ်းဆီးအရေးယူထားတဲ့အကြောင်းတပ်မတော်ဘက်ကပြောပါရယ
်တရုတ်နိုင်ငံဟာထိုင်ဝမ်ကိုထိုးဖောက်ဝင်ရောက်ပြီးဩဇာလွှမ်းမိုးနိုင်ဖို့အတွက်အရှင်ဟုန်မြင့်လှုပ်ဆောင်လာနေတယ်လို့ထိုင်ဝမ်သမ္မတဆိုင်ဝမ်ကဒီကနေ့ပြောကြားလိုက်ပါတယ်။ ဒါကြောင့်ထိုင်ဝမ်ရဲ့အမျိုးသားလူမျိုးရေးဌာနတွေအနေနဲ့လည်းတရုတ်နိုင်ငံရဲ့လှုပ်ဆောင်မှုတွေကိုတံပြန်သွားဖို့သူမကပြောပါတယ်။တရုတ်နိုင်ငံဘက်ကဩဇာလွှမ်းမိုးနိုင်ဖို့အတွက်ကြိုးပမ်းမှုတွေထဲမှာထိုင်ဝမ်ရွေးကောက်ပွဲကိုဂျာဝန်နောက်ဆက်ဖို့ကြိုးပမ်းတာမဟုတ်မှန်သတင်းမှားတွေလွှင့်တာပါဝင်တယ်လို့ထိုင်ဝမ်အမျိုးသားလူမျိုးရေး CWP သမရဆိုင်ဝမ်ကသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုပြောမသွားပေမဲ့ထိုင်ဝမ်ရဲ့အမျိုးသားလူမျိုးရေးဌာနတွေအနေနဲ့တရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေကိုတိုက်ဖျက်နိုင်မဲ့နည်းလမ်းတွေကိုရှာဖွေသွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြင်ထိုင်ဝမ်ရေးလက်ကြားမှာစီးရဲရရန်လိုမှုတွေကိုထိုင်ဝမ်ဘက်ကတားဆီးသွားမှာဖြစ်သလိုခင်မီစစ်လက်နက်ပစ္စည်းတက်စင်တာမကြာသေးခင်ကစတင်လိုက်တဲ့ပြည်တွင်းမှာရေငုပ်သင်္ဘောတိစောက်နိုင်ရေးအစီအစဉ်တွေအပါအဝင်ကာကွယ်ရေးစွမ်းရည်မြင့်တင်သွားမယ်လို့လည်းသူမကပြောပါတယ်။တရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်သမ္မတဆိုင်ဝမ်ဟာထိုင်ဝမ်ကိုတရားဝင်လွတ်လပ်ရေးကြေညာနိုင်ဖို့အတွက်လှုပ်ဆောင်လာနေတယ်လို့တန်တရားရှိနေပြီးတော့ဒါကြောင့်နိုင်ငံရေးအရာရောစီးရဲရပါဖိအားတွေပေးဖို့ပုံမှန်လေးအချိန်မြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်။ထိုင်ဝမ်ဘက်ကတရားဝင်လွတ်လပ်ရေးကြီးညာမှာကိုတော့တရုတ်နိုင်ငံဘက်ကလုံးဝကိုလိုလားခြင်းမရှိပါဘူးခင်ဗျာ
။တောင်အာဖရိကနိုင်ငံမှာဗုဒ္ဓဟူးနေ့ကကျင်းပခဲ့တဲ့ပါလီမန်ရွေးကောက်ပွဲတွေမှာလက်ရှိအနိုင်ရ African National Congress ANC ပါတီကထပ်ပြီးတော့အနိုင်ရမဲ့ပုံရနေပါတယ်။ဒီကနေ့သောကြာနေ့အထိမဲ86ရာခိုင်နှုန်းရေတွက်ပြီးချိန်မှာသမ္မတဆီရယ်ရာမာဖိုစာဦးဆောင်တဲ့ ANC ပါတီကမဲ58ရာခိုင်နှုန်းကိုရရှိထားပါတယ်။တောင်အာဖရိကနိုင်ငံမှာအသားရောင်ခွဲခြားမှုအဆုံးသတ်ခဲ့တဲ့1994ခုနှစ်ထဲကဆိုရင်အခုပါလီမန်ရွေးကောက်ပွဲကျင်းပတာ6ကြိမ်မြောက်ဖြစ်တယ်လို့1994ခုနှစ်ထဲက ANC ပါတီအာဏာရလာခဲ့တာလည်းဖြစ်ပါတယ်။နိုင်ငံရဲ့ဖခင်ကြီးလို့တင်စားပြောကြတဲ့ Nelson Mandela ရဲ့ ANC ပါတီဟာမကြာခင်နှစ်ပိုင်းတွေမှာအာဂရီလိုက်စားမှုတွေစီးပွားရေးတိုးတက်နှုန်းနှေးကွေးမှုတွေကြောင့်ပါတီရဲ့ပုံရိပ်ထိခိုက်ခဲ့ပါတယ်။ဒါကြောင့် ANC ကိုထောက်ခံသူတချို့ကတခြားအတိုက်ခံပါတီတွေအပေါ်ထောက်ခံမှုတွေလည်းပြောင်းကုန်ပါတယ်။ Democratic Alliance ပါတီကလောလောဆယ်မဲ22ရာခိုင်နှုန်းရရှိထားပါတယ်။စီးပွားရေးတိုးတက်အောင်လုပ်မယ်လို့ပြောနေတဲ့ Economic Freedom Fighters ပါတီကလည်းမဲ30ရာခိုင်နှုန်းရရှိထားပါတယ်။လက်ရှိရလဒ်တွေအရ ANC ပါတီအနေနဲ့မဲရလဒ်55ရာခိုင်နှုန်းကနေ59ရာခိုင်နှုန်းကြားအနိုင်ရလိမ့်မယ်လို့အကဲခတ်တွေကသုံးသပ်နေပါတယ်။အပြီးသတ်မဲရလဒ်တွေကတော့မေလ17ရက်နက်ဖြန်မှာထုတ်ပြန်မှာဖြစ်ပြီးတော့အနိုင်ရပါတီကရွေးချယ်တဲ့သမ္မတတက်ကမေလ25ရက်နေ့မှာကြမ်းကြိမ်မှာဖြစ်ပါတယ်ရှင်
။ဆိုမာလီနိုင်ငံမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်း IS စစ်သွေးကြော73ရောက်ထိဆုံးသွားခဲ့တယ်လို့အမေရိကန်စစ်တပ်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ College တောင်တန်းတွေပေါ်မှာအကြမ်းဖက်သမားတွေကိုလေကြောင်းကနေထိုးစစ်ဆင်ခဲ့တာဖြစ်တယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ် AFRICOM ကကြာသပတေးနေ့နောက်ပိုင်းကကြေညာခဲ့ပါတယ်ခင်ဗျာ
တောက်ကြနေညာနေကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်ခုထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ထဲမှာအစိုးရစစ်ကြောင်းကိုဘုံခွဲတိုက်ခိုက်ဖို့စ조사သူတယောက်ကိုအသေးဖမ်းမိရတယ်ဆိုတဲ့သတင်းလွှာနဲ့စပါမယ်ရှင်အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစစ်ရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီကနေ့မနက်ပိုင်းကဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးဘုံခွဲတိုက်ခိုက်သူအေအေတပ်ဖွဲ့ဝင်ကိုအသေးဖမ်းဆီးရမိခဲ့ကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကညနေပိုင်းမှာလည်းပုတ်ကြောက်တော်နဲ့ပုံနှကျုံးမြို့နယ်အစပ်မှာတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံခဲ့ရပေမဲ့ထိခိုက်မှုမရှိဘူးလို့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ကြောက်တော်မြို့တောင်ဘက်6ဖာလုံးကွာတောင်ပေါင်းရွာနဲ့ဖရဲပေါင်းရွာချမ်းမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ
်ကြောက်တော်နာလီမှာပဲရန်ကုန်စစ်ဘေးကားတန်းပေါ်မှာဟိုဘက်ကစစ်ကြေးတပ်ကအပွန်ပြပေါ့အဲ့မှာတော့မိုင်းပေါင်းပေါက်ကွဲမှုတွေရှိတယ်ထိခိုက်ဒဏ်ရာမှုကတော့ကျွန်တော်ဘက်ကတော့မရှိဘူးဟိုခွဲတို့ကပြေးသွားတယ်ဟိုဘက်ကနေဒီကမိုင်းဆွဲပြီးကပြေးတဲ့လူတယောက်တော့အသေးဖမ်းဆီးရမယ်တော့ရှိတယ်လက်ပြပုံတစ်လုံးနဲ့
ကြောက်တော်မြို့ဝင်မီတာ3000กว่าမှာအဝေးထိန် remote mine နှလုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တဲ့ AA ဖွဲ့ဝင်တို့ကိုဆိုင်ငယ်တစီလက်ပြဘုံတစ်လုံးဖုံးနှလုံးမိုင်းထောင်ရမှာသုံးပြတဲ့ဆက်ဆက်ပြစ်စည်းစင်တဲ့သူအသေးပြစ်ခတ်ဖမ်းဆီးရမိခဲ့တယ်လို့ဒီကနေ့မှာတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရခိုင်တပ်မတော်ဘက်ကလို့ယူဆရတဲ့ဘုံခွဲသူတွေကိုအသေးဖမ်းဆီးရမိတယ်လို့တပ်မတော်ကပြောပေမဲ့ဒေသခံတွေကတော့တေဆုံးသူဟာဖျားပေါင်းကြီးရွာသားမော်တော်ဆိုင်ငယ်တက္ကစီလိုင်းဆွဲနေသူတူလို့ဆိုပါတယ်ဘုံပောက်ကွဲပြီးမြန်မာစစ်တပ်ကနေပြစ်ခတ်လို့ရွာသားတို့တိတ်ဆုံးပြီးနောက်တူတန်ရာရရှိခဲ့တယ်လို့ကြောက်တော်ဒေသခံတို့ကပြောပါတယ
်။ဖေဘောင်းရွာကစွန်းစားနေတဲ့တက္ကသိုလ်တူတွေကိုမောင်မောင်ဝဲမြတ်တော်ကြီးဒီမှာကြောက်တော်ကိုသူ့မိမတစ်ခေါက်လာပို့သေးတယ်။သူကကြောက်တော်မြန်မာပြည်မှာကရင်ရွာကိုပြင်တာ။အ
ဲ့မှာလမ်းမှာဖြစ်တာတင်တယ်။နှဖူးမှာတင်းနေတယ်အရင်ပြေတော့မှာတင်ရယ်တင်းနေတယ်ဆိုတော့များများနဲ့တူနေတယ်ဒီတော့တောင်ပေါင်းပါကကလဒဲမြစ်ကိုကတို့ကူးနေတယ်ကတို့တူနှစ်ခုမှကြေပြိမှန်ပြီးတော့တက်တော့ချင်းရုံရောက်နေတယ်ဒီမှာတက်တော့ကပြစ်တာဘာဖြစ်လဲဆိုတော့အဲ့ရောင်းကိုပေါ်ယူတဲ့အချိန်ခဏစီအောင်ရပတ်ချွေပါလေတောင်းကျန်သူငါတို့ကိုမိုင်းဆောက်လို့သူ့ကိုပြစ်ထလိုက်တယ်ပြစ်လိုက်ပြီးတော့ဒါကအဲဒီပြီးတော့ပြုတ်ကြတယ်တောင်ပေါင်းရွာမှာလေတချို့အိမ်တွေမှာကြီးကြတာတွေတော်တော်များများရှိတယ်လို့ရသားတွေပြောချင်ရပြီးတော့
အလားတူမနေ့ညနေ 9:00 နာရီမှာဘုံလူချင်းမြို့နယ်ဆက်ဒေဝုန်းနဲ့မော်ရွာနီးကရိုးချမ်းကိုဖျက်ကူးတဲ့ရထားလမ်းမှာတမတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရတယ်လို့ဘုံလူချင်းမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုစလဲဥခင်မောင်လက်ကပြောပါတယ်
အဲ့မှာကပြန်သွားနေတယ်။အဲ့ဒီရထားကပဲရထားမပြေးတာတော့ကြာနေပြီလား။အမျိုးချောက်ကူးတဲ့ကားပဲ။စီနာသွားတော့အဲ့ဒီမှာမိုက်ဆွေးတာ။ဘယ်သူမှအဲ့ဒီကမပေးတော့အတိတ်ကဘယ်သူမှမပြောနိုင်ဘူး။အစီအပြောင်းအကြဆုံးကို
တမတော်စစ်ချောင်းတွေကနေအေအေဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေတဲ့ရူချောင်းဆက်ပိုင်းတောင်လမ်းဘက်ကိုအင်အားဖြည့်တင်းဖို့လာရင်အေအေဖွဲ့ကနေဘုံခွဲတိုက်ခိုက်တာဖြစ်နိုင်တယ်လို့လည်းသူကဆိုပါတယ်။တမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စုံမင်းထွန်းကတော့ဘုံလူချုပ်မြို့နယ်ဆက်ဒေဝွန်ရွာနီးမှာတမတော်စစ်ချောင်းမိုင်းခွဲတိုက်ခိုက်ခံရတဲ့အကြောင်းအတည်ပြုခဲ့တယ်လို့စီကိုင်းမှုမရှိဘူးလို့ပြောပါတယ်
။ဒေဝွန်လားဗလားမြို့အိုင်းနာလေးမှာဖြစ်တာ။အဲဒီမှာလည်းကျွန်တော်မိုင်းခွဲတိုက်ခိုက်မှုတစ်ခုရှိတယ်။ဒီဖွဲ့မှာပဲအဲ့ဒီကတော့သူကကျွန်တော်တို့ဈာမတစ်ချက်ကမိုင်းဆောင်လို့လောက်တာပဲစိတ်ကြိုက်တိုင်းရမှုတော့မရှိဘူ
းမနေ့ကနေ့ဒီကနေ့ကြောက်စုံနဲ့ဘုံလူချိုးမြို့နယ်တွင်ဘုံခွဲစိုက်ကဲမှုနဲ့ပတ်သက်လို့သတင်းချက်လက်တွေမရရှိသေးဘူးလို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကတော့ပြောပါတယ်ဘုံပေါက်ကွဲပြီးတမတော်ဘက်ကလက်နက်ကြီးတွေနဲ့ပြေခတ်မှုကြောင့်ဒေဝုန်းနဲ့မော်ရွာကားတွေရွာကနေထွက်ပြေးသိမ်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ်ပြည်ကြရရပိုင်းတွေတုန်းကလည်းကြောက်တော်မျိုးနဲ့ဝါတောင်ဆစ်ဆောင်စကန်းနဲ့ရွာသားတို့မိုင်းနေမိပြီးထိခိုက်တန်ရာရရှိခဲ့တယ်လို့မြောက်ဦးမျိုးနယ်ကရွာသားတို့ကလည်းမိုင်းနေမိတိတ်ဆုံးခဲ့ပါတယ်။ဒီမိုင်းတွေဟာပယ်ဖွဲ့ကထောင်ထားတယ်ဆိုတာမသိရသေးပါဘူး။၂၀၁၉ခုနှစ်ဇန်နဝါရီလကနေဒီကနေ့ထိအေအေဖွဲ့ကနေမိုင်းထောင်ခဲ့တာအကျဉ်း16ကျဉ်းရှိပြီးတော့မိုင်း46လုံးကိုတပ်မတော်စစ်ကြောင်းတွေကပေါ်ထုတ်ဖောက်ခွဲဖျက်ဆီးနိုင်ခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တမရော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ဒီနှစ်စံပိုင်းလေးလသာစီရီသိမ်းမှမှုကာလအတွင်းရွာသား၁၀ဦးကျော်မြေမြုပ်မှန်းကြောင့်တိတ်ဆုံးခဲ့တယ်လို့၆ဦးကျော်ထိခိုက်တန်ရာရရှိခဲ့တယ်လို့လည်းစစ်တမ်းကောက်ယူထားတဲ့ရခိုင်လူမှုအဖွဲ့အစည်းတာဝန်ခံတွေကပြောပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြသွားတာပါရှင်အခုတခါတော့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါပါဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုရိုဟင်ဂျာဒုက္ခသည်တွေအလုံးရင်းနဲ့2019ခုနှစ်ထဲမှာရုတ်တရက်ရောက်လာခဲ့တာကြောင့်ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေတွေနဲ့ရင်ဆိုင်ခဲ့ရရာကအခုတော့ဒီအခက်ခဲဟာရေရှည်ပြဿနာဖြစ်လာနေပါပြီ။ဖြစ်ပေါ်နေတဲ့အခြေအနေနဲ့လိုက်လျောညှိထွေဖြစ်အောင်ဒုက္ခသည်စခန်းတွေကကျန်းမာရေးဝန်ထမ်းတွေဘယ်လိုလှုပ်ဆောင်နေကြရလဲဆိုတာ VOA သတင်းတောက် Div ကရုဏာပေါင်းသတင်းပေးပို့ထားပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံကိုဆက်ပြီးတော့ပြောပြမှာပါရှင်။
အသက်60နှစ်ရှိပြီဖြစ်ပြီးစီကြိုယောဂရှိနေတဲ့ရိုညာဒုက္ခတဲ့ရဟင်းဥလာဟာကျမ်းမာရေးစစ်ဆေးမှုကိုခံယူနေပါလေ
။အတူတူဒါဗီစ်ပဲရှိဘူး။ဥဆောရက
ောစီကြိုတက်လာပြီဆိုရင်ကျွန်တော်နှာခမ်းနေ6လာပြီးတော့ရေးစားလာသလိုဒီကုလုံးလဲနာကျင်ကြိုက်ခဲလာပါလေ။ဒီလိုဖြစ်ရင်ငြိမ်နေလို့မရတော့ပါဘူး။အဲ့လိုလည်းမရတော့ပါဘူး
။စခန်းထဲမှာနေစီမချဆရာဝန်များအဖွဲ့ကဖွင့်ထားတဲ့ဆေးကမ်းမှာသူပုံမှန်ကျမ်းမာရေးစစ်ဆေးမှုခံယူလေးရှိပါလေ။ဒီစေကဟာ2019ခုနှစ်အတွင်းရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့ကြပြီးတဲ့နောက်ပိုင်းဖွင့်ထားတဲ့စေကံပေါင်း180ရဲ့တစ်ခုဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုတ်မထားပေမဲ့ဒီလူတွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ဒုက္ခသည်တွေဟာလူတွေပြစ်ကြက်တိတ်တဲနေတဲ့စခန်းတွေအတွင်းမှာနေထိုင်နေကြတာကြောင့်အဲ့ဒီရဲ့နောက်ဆက်တွဲအဖြစ်ကျန်းမာရေးဆိုင်ရာပြဿနာတွေလည်းထွက်ပေါ်လာကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒေါက်တာခါလစ်အယ်တဟီကပြောပါတယ
် The poor living conditions in the camps are the leading cause of many multiple diseases
ခန်းထဲမှာချွတ်ချွတ်တဲ့နေထိုင်ရတဲ့အခြေအနေတွေကဝမ်းရောဂါ၊ရေပြာရောဂါနဲ့တခြားသက်ရှူလမ်းကြောင်းကကူးစက်တဲ့ရောဂါတွေဖြစ်စေပါတယ
်မိသားစုတွေအများကြီးကဘုံအဖြစ်အသုံးပြုတဲ့အိမ်သားတွေကလည်းရောဂါကူးစက်စေနိုင်ပါတယ်ဒုက္ခသည်တွေကြဖြစ်ပေါ်နေတဲ့စီးကျိုနဲ့တွေးတို့တို့အပြင်အဗ်ဒူဇဘေးလိုခန္ဓာကိုယ်တစ်ခုလုံးနာကျင်တဲ့ဝေဒနာရှင်တွေကိုကျမကြီးဝန်ထမ်းတွေများသောအားဖြင့်ကုသပေးနေကြရတာပ
ါဆွန်လိုက်ကတရာစီရစ်တကူကြီးတဲ့ဖူဇတ်ကူကြီးဘာဒရန်တဲ့ဆိုင်ရေ
ကျွန်တော်ကိုလမ်းလျှောက်ခိုင်းတာအပြင်သွေးလဲစစ်ပေးတာကြောင့်ကျွန်တော်နေထိုင်လို့ကောင်းပါတယ်သူတို့ကဆေးလဲပေးတယ်ကောင်းကောင်းလဲကုသပေးပါတယ်
အနာဂတ်မှာဘယ်လိုဖြစ်လာနိုင်ခြေရှိတယ်ဆိုတာနဲ့ပတ်သက်လို့နေစီမချာဆရာဝန်များအဖွဲ့ကဒေါက်တာဂျင်းကလီမန်အရှိမွေးကအခုလိုရှင်းပြပါတယ
် So we assume that in the coming future there will be a big need in providing care to
နာဂတ်မှာတော့အခုလိုနာရာရှိယောဂဝိနာရှင်တွေကိုကျွန်တော်တို့ကုသပေးရအတွက်အကြီးအကျယ်လိုအပ်လိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ
်ကျန်းမာရေးဝန်ထမ်းတွေဟာခက်ခဲတဲ့အခြေအနေတွေအောက်မှာလုပ်ကိုင်နေကြရတာပါလူနာတွေကိုစစ်ဆေးတဲ့ဆေးကနေဟာနိုင်ရန်ချထားတာမျိုးမဟုတ်ပဲတာပေါ်လင်းနဲ့ပဲချထားတာပါရဟိမူလာကိုဆစ်စစ်ပေးနေတဲ့အချိန်မှာပဲတစ်ဖက်ခန်းကလူနာကနာကျင်စွာအော်ဟစ်နေတဲ့အတန်ကိုလည်းကြားနေရတာပါဘလို့ပဲဖြစ်ဖြစ်ဒုက္ခသည်တွေကသူတို့အပေါ်မိခိုးအားထားနေကြရတာကြောင့်ဆရာဝန်တွေသူနာပြုတွေနဲ့ကျန်းမာရေးဝန်ထမ်းတွေဟာသူတို့တာဝန်ကိုဆက်လက်ထမ်းဆောင်နေကြမှာဖြစ်ပါတယ်ခင်ဗျာ
သောသားရှင်များရှင်ရှီခိုင်ပြည်နယ်မှာလက်နက်ကင်ပတိပခါတွေကြီးထွားလာနေတာနဲ့အမျှအယက်သားတွေထိခိုက်သေးကြတာတွေဖမ်းဆီးစစ်ဆေးခံရတာတွေကြုံနေရပါတယ်လက်နက်ကင်ပတိပခါတွေကြားအယက်သားတွေမြေစာပင်ဖြစ်နေရတာအတိကဘသူတွေမှတာဝန်ရှိပါသလဲထိခိုက်သေးခြင်းမှုတွေကိုရှောင်ရှားနိုင်ဖို့နဲ့ထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလုပ်ပြင်သလဲဘာတွေလုပ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရားရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-1-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံ file နံပါတ်ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
VOA American တန်ရက်ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်စီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရဲ့ရှင်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-2-3-1-5-5-5 လေးကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်ဖို့အတွက်ထပ်မံဖိတ်ခေါ်ပါရဲ့ရှင်။အခုကုလသမဂ္ဂရဲ့ဇီဝမျိုးခွဲနဲ့ဂေဟစနစ်ဆိုင်ရာအစီရင်ခံစာအကြောင်းကိုနားဆင်ကြရပါမယ်။ဇီဝမျိုးခွဲနဲ့ဂေဟစနစ်ဆိုင်ရာအစီရင်ခံစာတစ်စောင်ကိုကုလသမဂ္ဂကဒီမေလစံပိုက်မှာထုတ်ပြန်ခဲ့ပါတယ်လူတွေရဲ့အနေထိုင်ပြုမှုတွေကြောင့်ကမ္ဘာပေါ်ကအပင်အင်းဆက်ပိုမွားတဲ့တိရိစ္ဆာန်အမျိုးအစားပေါင်းတစ်သန်းကျော်မျိုးတုံးပြောက်ွက်ရမယ်အရေးနဲ့ရင်ဆိုင်နေရပြီလို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒီပြဿနာကိုဖြေရှင်းနိုင်တဲ့နည်းလမ်းရှိပါသေးတယ်လို့လည်းအစီရင်ခံစာကဖော်ပြထားတာပါ VOA သတင်းတောက် Kevin Innots ပေးပို့ထားတဲ့သတင်းလွှာကိုနားလောင်ကတင်ပြထားပါတယ်ရှင်
လူသားတွေရဲ့လောရဲ့ကြောင့်ကဘာမြင့်ကြီးဘလောက်ထိရိုးရွင်းပျက်စီးခဲ့ရသလဲဆိုတာသိပ္ပံဆိုင်ရာမော်ရာနဲ့တဘာဝဇီဝဂေဟာစနစ်ဆိုင်ရာအစီရင်ခံစာ IPPES မှာစုံစမ်းဖော်ပြထားပါတယ်။လူသားတွေရဲ့အပြုတ်မှုကြောင့်တမိုင်းတစ်လျှောက်မကြုံဘူးလို့အောင်တဘာဝပတ်ဝန်းကျင်နဲ့ဇီဝဂေဟာစနစ်တွေဆုပ်ယုပ်ပျက်စီးလာနေပါတယ်။မြို့တုံးပျောက်ကွယ်ရောမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့မြို့စိတ်ပေါင်းတသန်းကျော်ထဲမှာတရိစံတွေပင်လယ်သမုတ်တရားတွေဒါမကမြေပြင်ရောဝှေ့ဟင်းမှာပါဝင်ပါတယ်။IPPES ရဲ့ဥက္ကဋ္ဌ Robert Watson ကအခုလိုပြောပါတယ
် We've lost much of our native forests, much of our native wetlands.
ကျွန်တော်တို့အတော်များများဆုံးရှုံးခဲ့ရတဲ့သဘာဝအရင်းမြစ်တွေထဲမှာသဘာဝအတိုင်းရှိနေတဲ့တောတောင်ရေမြေတွေဇီဝဂေဟစနစ်တွေပါဝင်ပါတယ်။ဒါကြောင့်ဒီအချက်တွေကိုလည်းဥတုရာသီပြောင်းလဲမှုနဲ့ဒန်းတူအရေးထားသင့်ပါတယ်။ဒါကသဘာဝပတ်ဝန်းကျင်နဲ့ပဲတည်ထောင်ဆိုင်တဲ့ကိစ္စမဟုတ်ပါဘူး။ဇက်တိုက်ဖြစ်နေတဲ့ကိစ္စရပ်တွေပါအသက်ရှင်သန်မှုလူမှုရေးကိုကျင့်တရားလူကျင့်ဝတ်နဲ့ဆိုင်တဲ့ကိစ္စရပ်တွေဖြစ်ပါတယ်ဒီကိစ္စကိုအခုချက်ချင်းအရေးယူဆောင်ရွက်ရပါလိမ့်မယ
်မြေသားတို့ပေါ်ရှင်သန်ပေါက်ပွားကြတဲ့မျိုးစိတ်ပေါင်း20ရာခိုင်နှုန်းလောက်1909လောက်ကတည်းကစပြီးတော့မျိုးသုံးပြောက်ကွဲသွားပါပြီဂုံးတွေရင်းနေတဲ့တဝါမျိုးစိတ်တွေကလည်းအဲ့ဒီကာလအတွင်းမှာပဲ40ရာခိုင်နှုန်းလောက်အထိပြောက်ကွဲသွားတာပါနောက်ပြီးတော့ရင်းနေတဲ့တဝါ3ပုံ2ပုံကျော်လို့လည်းမျိုးတုံးမဲ့အနည်းနဲ့ရင်ဆိုင်နေရပါတယ်လူသားတွေရဲ့အပြုမှုတွေဟာပင်လယ်ရေညင်ညမ်းစေတာ၊ငှားအလွန်အကျွံဖန်တာနဲ့ရာသီဥတုပြောင်းလဲတဲ့ကိစ္စမျိုးအထိပါဝင်တာပါ။ဒါအပြင်စိုက်ပျိုးရေးအတွက်မြေယာအသုံးပြုမှုနဲ့တည်တော်ပြုံတိမှုတွေကလည်းလက်ရှိအခြေအနေထိရောက်လာစေတဲ့အခြေခံအကြောင်းရင်းတွေဖြစ်ပါတယ်။ကုလသမဂ္ဂရဲ့အစီရင်ခံစာတွေးရှိချက်တွေကိုသဘောတူညီခဲ့တဲ့နိုင်ငံပေါင်း150ကျော်တဲ့ကအမေရိကန်ပြည်ထောင်စုကတော့ဒီကိစ္စနဲ့ပတ်သက်ပြီးတခုခုလုပ်ဖို့လိုပြီလို့ပြောပါတယ်
။ Business as usual.is a disaster we're going to continue to change the climate we're going to continue to lose biodiversity but
ချင်းနေအားလုံးအရင်လိုပါပဲ business as usual ဆိုတဲ့အမြင်ရှိနေတာကပြဿနာပါဥရုယာဒီနဲ့ပတ်သက်ပြီးအပြောင်းလဲလုပ်ရပါလိမ့်မယ်ဇီဝဂေဟစနစ်တွေလည်းဆက်ပြီးဆုံးရှုံးနေအောင်ပါဒါပေမဲ့မှန်ကန်တဲ့မူဝါဒကိုကျင့်သုံးမယ်ဆိုရင်တော့ ဇီဝကေဟစနစ်တွေမပြတ်မစီးရှိနေမဲ့အနာဂတ်ကိုပိုင်ဆိုင်ကြမှာပါလူသားတွေရဲ့အမှုအကျင့်ကိုပြင်ကြမယ်ဆိုရင်တော့ကျွန်တော်တို့ရဲ့သားသမီးမြင်းမြစ်တွေအတွက်ပိုမိုကောင်းမွန်တဲ့အနာဂတ်ကိုရရှိကြမှာပါ
အစီအခံစာရေးသားပြုစုသူတွေကတော့ဒီကိစ္စကိုအဖြေရှာတဲ့နေရာမှာတဘာဝတရားကိုပုံစံမျိုးစုံနဲ့ထည့်သွင်းစဉ်းစားဖို့လိုတယ်လို့ပြောပါတယ်။တစ်ကလုံးနဲ့ဆင်းရဲလို့သရိတ်ဆန်ကြီးတွေကလည်းပုတ်တင်ညိုနဲ့ငှက်ကလေးတွေလိုသေငယ်တဲ့တဘာဝတိုင်းသူတံဖို့နဲ့သူရှိတယ်လို့ပြောပါတယ်။လူသားတွေကြောင့်ပြည့်စည်လာတဲ့တဘာဝတရားကြီးကိုပြုပြင်ဖို့ချိုးပန်းတဲ့နေရာမှာတဘာဝတရားရဲ့စံနှံဖိုးတွေကိုပါထည့်သွင်းစဉ်းစားရလိမ့်မယ်လို့လည်းအစီအခံစာပြုစုသူတွေကပြောပါတယ်။
We need to have incentives in place for clean technologies.
တဘာဝတရားအတွက်အကျိုးများစေတဲ့တန့်ရှင်းနည်းပညာတွေတန့်ရှင်းတဲ့နည်းလမ်းနဲ့လုတ်ကင်သူတွေကိုမျှလုံးပေးဖို့လိုပါတယ်။ဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာတဲ့နေရာမှာပြည်တွင်းအသက်တင်ထုတ်ကုန်တန်ဖိုး GDP နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုသာကြည့်ကြရမှာမဟုတ်ပါဘူး။တဘာဝအရင်းမြစ်ဟာလည်းလူသားအရင်းမြစ်လိုပဲထပ်တူအရေးကြီးတယ်ဆိုတာနားလည်သဘောပေါက်ထားဖို့လိုပါတယ
်။ဆာမျက်နှာ1800ပါတဲ့အဲ့ဒီအစီအခံစာကို9ချိန်မြောက် IPBS ရဲ့ဇီဝမျိုးကွဲနဲ့ဂီယာစနစ်သိပ္ပံဆိုင်ရာမူဝါဒနိုင်ငံတကာညီလာခံမှထုတ်ပြန်ခဲ့တာပါအစီအခံစာပါအခြေအနေတွေကိုရှောင်ရှားနိုင်အောင်လူသားတွေအနေနဲ့အာသွန်ခွန်ဆိုင်လုပ်ကိုင်သွားမယ်ဆိုရင်တော့အစိုးဆုံးအခြေအနေကိုရှောင်ရှားနိုင်ခြေရှိပါတယ်လို့လည်းအစီအခံစာမှာကောက်ချက်ချထားပါတယ်ရှင်
နားလောင်ပြောပြသွားတာဖြစ်ပါရဲ့ရှင်အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆုံနဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့နှီးပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါရဲ့ရှင်လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။တောက်ကြနေညနေဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ဒေါ်လာ200ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်အတွင်းကုန်ကုန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြှင့်လိုက်ပါတယ်။အမေရိကန်ရဲ့လုပ်ရအပေါ်အင်ပတန်စိတ်မကောင်းဖြစ်တယ်လို့တရုတ်ကဒီကနေ့ပြောကြားပါရယ်လိုအပ်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းတုံ့ပြန်ခဲ့ပါရယ်ဝါရှင်တန်မှာရောက်နေတဲ့တရုတ်ကုန်သွယ်ရေးအထူးညှိနှိုင်းရေးမှူးဒုဝန်ကြီးချုပ်လူဟဲကတော့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer ၊ဗဏ္ဍာရေးဝန်ကြီး Steve Mnuchin တို့နဲ့ဒီကနေ့ဆက်ပြီးတော့ဆွေးနွေးကြမှာပါပြီးခဲ့တဲ့နှစ်ထဲကစတဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေကနေအခုအချိန်ထိသဘောတူညီမှုမရနိုင်သေးပါဘူးနှစ်ဖက်သဘောတူထားတဲ့အချက်တချို့ကိုတရုတ်ကဖောက်ဖျက်တယ်လို့ဆိုပြီးတရုတ်သွင်းကုန်ကုန်တွေကိုသမ္မတ Trump ကဒီကနေ့တိုးမြှင့်လိုက်တာဖြစ်ပါတယ်။နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကိုချိုးဖောက်တဲ့အတွက်မြောက်ကိုရီးယားကုန်တင်သင်္ဘောတစ်စင်းကိုအမေရိကန်ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်လို့နှစ်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေချိန်မှာပဲပထမဆုံးအချိန်ဖြစ်နေအခုလိုဖမ်းဆီးထိန်းသိမ်းလိုက်တာပါ။ဒီသင်္ဘောဟာတရုတ်နိုင်ငံနဲ့တခြားနိုင်ငံတွေကိုကြောက်မီးသွေးတွေအမြောက်အများပို့ဆောင်နေတာနဲ့အဲ့ဒီနိုင်ငံတွေကနေပြန်ပြီးတော့မြောက်ကိုရီးယားနိုင်ငံကိုဆက်ရန်တရားကြီးတွေတင်ပို့တဲ့နေရာမှာအသုံးပြုနေတယ်လို့အမေရိကန်ကပြောပါတယ်။ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်နေတယ်လို့ဆိုပြီးရခိုင်ပြည်နယ်ရသိမ်းတောင်မြို့နယ်ကြောက်တန်းရွာကဖမ်းဆီးခံထားရသူအမျိုးသားတွေနဲ့လူငယ်တွေအတွက်စိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးချုပ်ကပြောကြားလိုက်ပါတယ်။လက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်လုပ်ရက်ကိုအပြစ်ပေးတဲ့အနေနဲ့ရွာသားတွေအပေါ်ဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတပ်ဖြတ်နေပုံရတဲ့လုပ်ရက်တွေအတွက်အင်မတန်စိုးရိမ်နေလို့ဒီလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးချုပ်ပြောခွင့်ရ Robert Govelli ကစစ်တလနိုင်ငံဂျနီဗာမှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။
မေလ10ရက်တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာဖြစ်ပါရဲ့ရှင်။အခုညနေစီစဉ်ထုတ်လုပ်ရေးမှူးကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VO သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
from Washington.